အမေရိကန်သမ္မတအဖြစ်ဒုတိယသမ္မတသက်တမ်းတာဝန်ယူမဲ့သမ္မတဘရက်အိုဘားမားရဲ့ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားပွဲတွေဟာစနေနေ့ကတည်းကစတင်ပါတယ်။သမ္မတအိုဘားမားနဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်တို့ဟာမိသားစုဝင်တွေနဲ့အတူပြည်နယ်ပေါင်း90ကအမေရိကန်တွေလိုပဲဒေသတွေလှုပ်အားပေးလုပ်ငန်းတွေမှာပါဝင်လှုပ်အားပေးကြပါတယ်။ညနေပိုင်းမှာတော့သမ္မတဂရော့မီရှယ်အိုဘားမားနဲ့ဒုတိယသမ္မတဂရော့ဂျိလ်ဘိုင်ဒန်တို့ဟာစစ်မှုထောင်မိသားစုတွေကိုအထုဂုဏ်ပြုတဲ့ကလေးတွေကပြမဲ့ကပွဲကိုတက်ရောက်ကြပါတယ်။သမ္မတအိုဘားမားအနေနဲ့ဖွဲ့စည်းပုံအတိုင်းဇန်နဝါရီလ20ရက်ဒီကနေ့တနင်္လာနေ့မှာတရားဝင်ကျန်းသစ္စာကျင်းဆိုပွဲကိုအင်ပြူတော်မှာလုပ်ပါလိမ့်မယ်။အများပြည်သူပါဝင်နိုင်မဲ့ကျန်းချိန်ပွဲကိုတော့အစီအစဉ်တိုင်း Capital လွှတ်တော်အဆောက်အဦရှိမှာတနင်္လာနေ့မှာလုပ်မှာဖြစ်ပါတယ်။တနင်္လာနေ့ဟာအရသာအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဒေါက်တာမာတင်လူသာကင်းရဲ့မွေးနေ့အထိမ်းမှအစိုးရရုံးပိတ်ရဲလည်းဖြစ်ပါတယ်။လူလူရှိမှောက်ကျန်းသစ္စာကျင်းဆိုပွဲကြရင်ကျန်းစာအုပ်နှစ်အုပ်ပေါ်သမရကလက်တင်ပြီးကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်။ကျန်းသစ္စာကျင်းဆိုပြီးသွားရင်တော့ဂုံပြုစီတန်းလှည့်လေပွဲနဲ့ပျော်ပွဲရှင်ပွဲတွေကိုဆက်ပြီးကျင်းပမှာဖြစ်ပါတယ်ရှင်။